မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ဖို့အမေရိကန်သမ္မတ Trump တောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကိုပေးဖို့ယာယီအသုံးစရိတ်ဥပဒေချမ်းကို Republican ဦးဆောင်တဲ့အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်တောက်ဆောင်မီညတကောင်မှာအစိုးရရန်ရဲအားလုံးပေးရတဲ့အရေးကနေရှောင်ရှားဖို့အောက်လွှတ်တော်ကထောက်ခံမယ်218မယ်ကန့်ကွက်မယ်185မယ်နဲ့စကားပြင်းတုံးကအတည်ပြုလိုက်တာပါအကယ်၍အစိုးရရန်ရဲတွေရလာရမယ်ဆိုရင်တော့အစိုးရဝန်ထမ်း8သိန်းလောက်ပါဒီရက်တွေအတွင်းလောက်စာမယ်အလုံးလုံးကန်ပေးရမှာဖြစ်ပါတယ်နောက်တစ်ဆင့်ကတော့ဒီယာယီအသုံးစရိတ်ဥပဒေချမ်းကိုအထက်လွှတ်တော်ကိုပေးပို့ရမှာဖြစ်ပြီးတော့အထက်လွှတ်တော်ကဒီပြုဖို့ဖြစ်နိုင်ဘူးလို့ခန့်မှန်းထားကြပါတယ်မက္ကဆီကိုနယ်စပ်တိုင်းတွက်လို့ဒေါ်လာ5ဘီလီယံကိုထုတ်မပေးလို့အစိုးရဂျန်ဒီယာတွေရက်သွားရင်တူတောင်းဝင်ယူမယ်လို့ပြောခဲ့တဲ့တမတ်ထွန်းကဒီတောက်ချာနေအောက်လွှတ်တော်မှာဥပဒေကျမ်းအတည်ပြုမဲ့တဲ့မှာတိုင်းတွက်အသုံးစီမပါဘူးဆိုရင်သူကဒီဥပဒေကျမ်းမှာလက်မထိုးမပေးနိုင်ဘူးဆိုပြီးတော့ပြောဆိုခဲ့တာပါ